1962ခုနှစ်စစ်အာဏာရှင်လက်ထက်ကဘုံခွဲဖျက်ဆီးခဲ့တဲ့သမ္မတအဆောက်အဦးကိုခေတ်ဆက်ဆက်ကြောင်းသားမျိုးဆက်တွေရဲ့စန္ဒာနဲ့ညီပြန်လဲတိဆောက်ပေးဖို့ကြောင်းသားသမ္မတတွေနဲ့လူငယ်ကွန်ရက်တွေကလက်ရှိ NLD အစိုးရကိုတောင်းဆိုလိုက်ပါတယ်။ဒီကနေ့ကြာရောက်တဲ့55နှစ်မြောက် 7 July နှစ်ပတ်လည်နေ့မှာဘကတတက္ကတပါဝင်ကြောင်းသားသမ္မတအဖွဲ့အစည်းတွေရန်ကုန်တက္ကသိုလ်သမ္မတအဆောက်အဦးမြင်းနေရာကိုလာရောက်ကာရဝပြုကြရင်းသမ္မတအဆောက်အဦးပြန်လဲတိဆောက်လုပ်ရေးအတွက်တောင်းဆိုကြတာပါ။ကျောင်းသားတွေပေါ်အတိတ်ကာလကကျူးလွန်ခဲ့တဲ့ကြေကွဲပွဲရာတွေကိုလက်ရှိတက်မတော်ခေါင်းဆောင်တွေကပြည်သူလူထုထံဖွင့်ဟဖော်ထုတ်ဖို့ကိုလည်းအမျိုးသားလူငယ်ကွန်ရက်နဲ့ Generation Wave အဖွဲ့တို့ကဦးဆောင်ပြီးတောင်းဆိုထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းသမ္မတအဆောက်အဦးပြန်လဲတိဆောက်ပေးရင်းနဲ့ပတ်သက်ပြီးရန်ကုန်တိုင်းဒေသကြီးအစိုးရနဲ့သက်ဆိုင်ရာကိုယ်စားလှယ်တချို့တွေ့ဆုံဆွေးနွေးခဲ့ကြပေမဲ့အဆောက်အဦးတည်ရဲ့ပုံစံမူကြမ်းကိုသဘောတူညီမှုမရခဲ့ကြပါဘူးရှင်။